မြန်မာပြည်မှာထုတ်ဝေနေတဲ့သတင်းမီဒီယာအများစုဟာမြို့ပြလူလူအကြိုက်သတင်းတွေဦးစားပေးဖော်ပြနေပြီးတိုင်းရင်းသားဒေသသတင်းတွေဖော်ပြမှုအားနည်းနေတဲ့အကြောင်းနဲ့ဒတိုင်းပြည်လုံးဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုရင်သတင်းအချက်အလက်တွေကိုညီညီမျှများရရှိနိုင်မှုလိုအပ်တဲ့အကြောင်းပြည်သူ့ပြည်ကြားရေးဝန်ကြီးဌာနဒုဝန်ကြီးကချင်းပြည်နယ်ဟာခါမြို့မှာကျင်းပနေတဲ့တိုင်းရင်းမီဒီယာညီလာခံမှာပြောကြားလိုက်ပါတယ်။ဒီကြောင့်ကတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကဟာခါမြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပြည်ရင်းပြည်ပမှာအခြေစိုက်တဲ့တိုင်းသားမီဒီယာအဖွဲ့အစည်းတွေရဲ့တတိယအကြိမ်မြောက်တိုင်းရင်းသတင်းမီဒီယာညီလာခံကိုဒီကနေ့ချင်းပြည်နယ်ဟာခါမြို့မှာစတင်ကျင်းပခဲ့တာဖြစ်ပြီးပြည်တော်စုပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးပိုက်ထွေးကလက်ရှိသတင်းမီဒီယာတွေရဲ့အခြေအနေကိုဝေဖန်ထောက်ပြလိုက်တာဖြစ်ပါတယ်။
အခုကျွန်တော်တို့အားလုံးဒီမီဒီယာတွေဒီလိုဆိုရတဲ့မှာစေတနာတွေကလူကြီးကြီးပါတယ်ဖြစ်နေတဲ့သူတွေသိကြတဲ့သတင်းမီဒီယာတွေဒီလိုပါဒီကတိကစီမံရေးပါလေဘုလားတော်ပါတဲ့ဒါကဒုက္ခရောဒီလိုမတော်ပါဘူးသူကြည့်တယ်အဲ့ဒီကတိကဖြစ်ပေါ်နေတဲ့အခြေအနေကိုဒီကပေါ်ပြတယ်အားလုံး
မြန်မာပြည်ဟာတိုင်းသားလူမျိုးပေါင်းစုံနဲ့ဖွဲ့စည်းထားတဲ့နိုင်ငံဖြစ်တာကြောင့်တိုင်းသားတွေအားလုံးအသိပညာတိုးတက်မှုရေချိန်မမြင်မှာပဲညီများတဲ့ဖွံ့ဖြိုးမှုကိုမရနိုင်ကြောင်းထောက်ပြပြီးတိုင်းသားဒေသတွေမီဒီယာဖွံ့ဖြိုးတိုးတက်ရေးဟာလည်းအရေးကြီးကြောင်းဥပိုက်ထွေးကပြောဆိုပါတယ်။ဒီ
လိုကြီးကြပြီးညမှာမီဒီယာတွေတက်ဆက်နေတဲ့ဆိုမှတိုင်းသားတွေရဲ့ကျွန်တော်တို့ဘုရားတော်ကလည်းလမ်းမဆုံးဆုံးဖြစ်ခဲ့တဲ့ဒီကမီဒီယာဖွံ့ဖြိုးမှုအားလည်းတစ်ခုရှိတယ်ကျွန်တော်ဒီနေ့ပြောနေတဲ့ဒီမှာကြောက်ရပါတော့ဒီလူကြီးရဲ့အိမ်တိုင်းကကိုယ်ကိုယ်ကြီးဒီနေ့ကတော့ဆောင်းနေတဲ့ကျွန်တော်တို့ဆောင်းနေတဲ့တော့ကျွန်တော်တို့ရဲ့လာဒူလာရဲ့ဒီတန်းတန်းဒီပေါ်မှာနေတဲ့ဆက်ဆံတယ်လို့ပါဒါကြောင့်ဒီသိရှိချက်ပါတယ်ခင်ဗျာ
ရလောစင်မှာမြန်မာပြည်မှာပုဂ္ဂလိကသတင်းစာ32ဆောင်ထုတ်ဝေခွင့်ပြုထားပြီးလက်ရှိအချိန်မှာ12ဆောင်ထုတ်ဝေနေကြောင်းဂျာနယ်အနေနဲ့420ကျော်ထုတ်ဝေခွင့်ပြုထားပြီး150ကျော်ထုတ်ဝေနေကြောင်းနဲ့တိုင်းရင်းသားသတင်းစာဆောင်26ဆောင်ကိုထုတ်ဝေခွင့်ပြုထားကြောင်းပြည်ကြားရေးဒုဝန်ကြီးကပြောပါတယ်။တစ်ချိန်တည်းမှာပဲအစိုးရပြည်ကြားရေးဝန်ကြီးဌာနအနေနဲ့2013ခုနှစ်ကစတင်ပြီးတိုင်းရင်းသားရုပ်သံလိုင်းကိုတည်တံ့ထုတ်လွှင့်ခဲ့တယ်လို့ရေဒီယိုအစီအစဉ်မှာလည်းတိုင်းရင်းသားဘာသာစကားနဲ့တနေ့18နာရီထုတ်လွှင့်နေကြောင်းပြောဆိုပါတယ်။ဒီခန်းနာမှာတယောက်အမှားစကားပြောကြတဲ့အချင်းမျိုးသားတက်ဦး CNF ရဲ့ထွေထွေတွင်ရင်မှုဒေါက်တာရွှေခါကအခုလိုပြောပါတယ်။
အစိုးရဘက်ကနေစီအုံးကြီးရရှိတယ်လို့လောကပြည်တော်ပြောနေတဲ့မီဒီယာရေပေါ်ထုတ်ရတဲ့အစိုးရဘက်ကလည်းလောကမှာပြပါတယ်ဒါပြီးတိုင်းသားဘာသာစကားမျိုးတွေထုတ်ဝေတဲ့မီဒီယာကိုလည်းသူတို့လောကအောင်လို့ဒီမှာပါတယ်
ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့ချင်းမျိုးသားတပ်ဦး CNF တို့အပြစ်ခတ်ရစေးရေးစာချုပ်လက်မှတ်ရေးထိုးရာမှာချင်းမျိုးနွယ်စုရဲ့ဘာသာစကားနဲ့ရုပ်သံရေဒီယိုသတင်းစာဂျာနယ်တွေကိုလွတ်လပ်စွာထိုးယူခွင့်ပြုရေးအတွက်ပြည်တော်စုအစိုးရချင်းပြည်နယ်အစိုးရနဲ့ချင်းမျိုးသားတပ်ဦးတို့ပူးပေါင်းဆောင်ရွက်ရေးကိုသဘောတူထားတာဖြစ်ပါတယ်ချင်းပြည်နယ်အခြေစိုက်ချင်းစာပေနဲ့ထုတ်ဝေတဲ့ဟာခါပို့သတင်းစာကအက်ဒီတာကိုပါပီးကတော့လောလောဆယ်တိုင်းသားဘာသာစကားနဲ့ထုတ်ဝေတဲ့သတင်းစာဆောင်တွေအနေနဲ့အရင်းအနှီးမတည်မှုကျွမ်းကျင်ပညာရှင်ဤပညာနဲ့ရုပ်ပိုင်းဆိုင်ရာအင်အားတွေအားနည်းနေကြောင်းနဲ့ရှိသမျှနဲ့ကြိုးစားဆောင်ရွက်နေရကြောင်းပြောပါတယ
်အဓိကတော့အစိုးရကတိုင်းရင်းသားစာပေနဲ့မီဒီယာကိုဦးစားပေးပြီးတော့ပြုစုပေးတင်တယ်လို့ကျွန်တော်မြင်တယ်ဒီလိုဒုတိယအနေနဲ့ကျွန်တော်တို့တိုင်းရင်းသားတွေအားလည်းကျွန်တော်တို့စာပေနဲ့မီဒီယာကိုခုဟာကိုဟိုတိုးတက်ဖို့ရအတွက်ကျွန်တော်တို့ကဟိုကြိုးစားနေတယ်လို့ကျွန်တော်မြင်တယ်။ဒီတော့တတိယအနေနဲ့ကျွန်တော်တို့တိုင်းရင်းသားစာပေဒီမီဒီယာတွေကိုဥစားပေးနေဆိုရင်အတိတ်အခက်ခဲကပုံနှိပ်တာမျိုးပဲနော်။ဟိုဒီလိုမျိုးအင်တာနက်လိုင်းတို့ဟိုတယ်လီဖုန်းလိုင်းတို့အဲ့လိုမျိုးကအစုရဖက်ကပံ့ပိုးပြနေလို့ကျွန်တော်မြင်တယ်။
ဟာခါမြို့မှာဒီကနေ့စတင်လိုက်တဲ့တတိယအကြိမ်တိုင်းရင်းပြည်ထောင်ညီလာခံကိုဒီလ18ရက်နေ့ကနေ20ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။2013ခုနှစ်ကပထမအကြိမ်ညီလာခံကိုတော့မွန်ပြည်နယ်မော်လမြိုင်နဲ့2014ခုနှစ်ဒုတိယအကြိမ်ကိုတော့ရှမ်းပြည်နယ်တောင်ကြီးမြို့မှာကျင်းပပြီးတိုင်းရင်းမီဒီယာကွန်ရက်ဖွဲ့စည်းရေးဖွံ့ဖြိုးတိုးတက်ရေးနဲ့ရည်စည်တည်တံ့ခိုင်မြဲရေးအတွက်ဆွေးနွေးဆောင်ရွက်ခဲ့ကြပါတယ်။